မကြောင်မှဖြစ်နေတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောနဝါဇ်ရှရစ်ပြည်ပမှာသတင်းလေးပတ်ကြားဆေးသွားကူဖို့ပါကစ္စတန်တရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်။အသက်69နှစ်အရွယ်မစ္စတာရှရစ်ကိုအချင်းပြတ်ချဆမှုငွေမဲခဝါချမှုတွေနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးတရားရုံးက2018ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်ထားတာပါ။ဒါပေမဲ့သူ့မှာယောဂသစ်တွေပေါ်လာတာကြောင့်သူ့ရဲ့ကျန်းမာရေးဆိုးလာတယ်လို့ဆရာဝန်တွေကပြောပါတယ်။ဝန်ကြီးချုပ်ဟောရှရစ်ကို ECL လို့ခေါ်တဲ့ထွက်ခွာခွင့်ထိန်းချုပ်စည်းရုံးကနေထုတ်ပေးဖို့လာဟိုးမြို့ဗဟိုတရားရုံးကအစိုးရကိုစနေနေ့မှာညွှန်ကြားခဲ့ပါတယ် ECL ဟာနိုင်ငံတွင်းကထွက်ခွာခွင့်မပြုဘဲပိတ်ပင်ထားတဲ့လူတွေဓမ္မမို့ပြစ်ဒဏ်ချမှတ်ခံထားရသူတွေရဲ့စိတ်ရင်းဖြစ်ပါတယ်တရားရုံးဆုံးဖြတ်ချက်မှာ Mr. Sheriff ကိုပြည်ပမှာစီကူတော်မှုခံယူဖို့တည်င်းလေးပတ်ခွင့်ပြုထားပြီးဒီတည်တန်းကိုဆရာဝန်ထောက်ခံခြင်းနဲ့ထပ်တိုးနိုင်မှာဖြစ်ပါတယ်ဝန်ကြီးချုပ် Sheriff ကိုကျမ်းမာရေးအကြောင်းပြချက်အရပြီးခဲ့တဲ့လမှာအာမခံနဲ့ပြန်လွှတ်ပေးထားတာဖြစ်ပေမဲ့သူယောဂါဟာသူပုံမှန်ပြနေကြလန်ဒန်မှာအခြေစိုက်တဲ့ဆရာဝန်တွေနဲ့တိုင်ပင်ညှိနှိုင်းမှုလူတွေလို့သူရှိနေတွေကပြောထားတာပါသူရဲ့ခီးသွွားလာရေးအစီအစဉ်တွေကိုတော့မသိရသေးပါဘူးခင်ဗျာ